အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်မှာပါကျမအင်ဂျင်နိုင်ပါမနေ့ကကျမရဲ့ဝန်ကြီးဌာနကနေပြီးတော့ဒီ COVID-19 ရောဂါဟိုကူးစက်ခံထားရသူလူနှစ်ဦးမြန်မာနိုင်ငံမှာတွေ့ရှိကြောင်းထုတ်ပြန်ထားပါတယ်အဲ့ဒီထဲမှာတဦးကတော့ American နိုင်ငံသားခံယူထားတဲ့ချင်းလူမျိုးပေါ့လေသူကအခုတီးတိမ်မျိုးနဲ့ပြည်သူစေယုံကြီးမှာကုသခံယူနေပြီးတော့နောက်တဦးကတော့အင်္ဂလန်နိုင်ငံကနေလာတဲ့သူဖြစ်ပြီးတော့ဝေဘာကီအထူးကုဆေးရုံကြီးမှာသူ့ကိုစောင့်ကြည့်ပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်အဲ့တော့ကျမတို့ခုဒီဝေဘာကီဆေးရုံမှာနှစ်ပတ်ကြာစောင့်ကြည့်ခံထားရတဲ့ဒီမြန်မာအမျိုးသမီးပေါ့နော်သူကတော့ဒီမြန်မာအစိုးရကတတ်မှတ်ထားတဲ့နိုင်ငံကနေပြီးတော့ပြန်လာတဲ့သူဖြစ်ပါတယ်အဲ့တော့ညီမကြီးအခုဒီဝေဘာကီဆေးရုံမှာCOVID-19 ရောဂါကူးစက်ခံထားရတဲ့ဒီအင်္ဂလန်နိုင်ငံကလာတဲ့လူနဲ့ပတ်သက်ပြီးတော့ကောညီမတို့ဗားရီတိထားရလဲရှင
့်အဲ့လိုမျိုးတော့တိတိကျကျတိထားမှရှိဘောเนาะဒါပေမဲ့ကျမတို့ဒီဟိုဒီဝီဘကီအဆောင်နှဆောင်တွေမှာမှကျမတို့အဆောင်မဟုတ်တာတော့သိချင်ဟိုဘက်တဆောင်ကဖြစ်သွားပါရှင်ဟိုဘက်တဆောင်ကဖြစ်တော့အဲ့လိုကြားဒီတိုင်းကြားတိရတာတော့ဟိုအရင်ကြီးအဲ့လိုအရင်တော့အော်ပြီးခဲ့တဲ့နေ့ကတော့ဖျားမျိုးဖျားနာမျိုးရှိရေပေါ့နော်အခုကတော့ဒီလိုအချိန်ကြီးကနေပြောမှာနည်းနည်းလေးတက်ပါလာပြီလို့တော့ကြားရရှင
်ဆိုတော့အခုဘယ်လိုစောင့်ကြည့်နေလဲရှင
်ကျွန်တော်တို့အခုလက်ရှိကဝေဘာကြီးမှာကအဆောင်နှဆောင်ရှိရေပေါ့နော်ဆောင်နှဆောင်ရှိရောအဆောင်မှာကကျွန်တော်တို့ကဒီအခုလက်ရှိကျမကအဆောင်အတက်ဆောက်ထားတဲ့အဆောင်ထဲမှာပေါ့နော်အခန်းထဲမှာတခြားနိုင်ငံခြားပြန်လာတယ်ညီမတယောက်နဲ့တွေ့ပြီးတော့မှ၂ရက်ခန်းထဲမှာနေနေရပါတယ်အဲ
့တော့ညီမတို့အဆောင်မှာအလုံးဘယ်နှဆောင်ရှိပြီးတော့လူပေါင်းဘယ်နှယောက်ကိုသူတို့ကစောင့်ကြည့်နေရလဲရှင
်အလုံးပေါင်းဘယ်နှယောက်စောင့်ကြည့်နေလဲဆိုတော့ကျွန်တော်ပြည်ပြည်ကြီးကြောင့်မသိဘူးအခုလက်ရှိကျွန်တော်နေရအဆောင်မှာတော့၁၀ယောက်ကျော်တော့ရှိတယ်လို့ပြောပါတယ်
ဟိုညီမတို့စားရေးတောက်ရေးတွေကြတော့ကိုတို့ဘယ်လိုလုပ်ပြီးလဲရှင
်အခန်းကတော့အစင်းကြီးရေပေါ့နော်နှစ်ယောက်နဲ့ဟိုနောက်တစ်ယောက်နဲ့တွေ့ပြီးတော့အနီးအားဆိုတော့ကတင်ကြီးနဲ့ထားပြီးတယ်ပြီးတော့မှဟိုဟာဒီအခန်းထဲမှာကရေရေချိုးခန်းနဲ့အင်တာတွဲလက်ပေါ့နော်တခါလေးဒီချိန်ကြီးနေရှိရေပြီးတော့အစားရေးတောက်ရေးက3နှစ်ကျွေးရေပေါ့နော်မနေ့နေ့ညဆိုပြီးတော့3နှစ်ကျွေးပါတယ်မနက်စာကတော့ပို့ဖို့ပါပဲကျွန်တော်တို့အပြင်မှာစားသလိုမျိုးပေါ့နော်မနက်ပိုင်းမိုးရင်ခါနဲ့လက်ဖက်ရည်ကြီးရဲ့အာနောက်နေ့လည်နေ့ညနေမှာကျွန်တော်သမင်းနဲ့ဟိုဟာဟင်းလေးနဲ့ကြီးရဲ့သမင်းဘူးလေးနဲ့ကြီးရဲ့
ညီမတို့ကိုလေးစိတ်မှာဒီလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့စောင့်ကြည့်မယ်ဆိုတဲ့အခြေအနေမျိုးပေါ့နော်အဲ့ဒီဟာကဟိုဘယ်လိုဖြစ်လာလဲရှင်ညီမတို့စဝင်တဲ့ရက်မှာအဲ့ညီမတို့နိုင်ငံကတတ်မှတ်ထားတဲ့စီးနှဲမှာပါသွားလို့တခါလေးပါသွားတာလားအဲ့ညီမတို့ကိုဒီလေးစိတ်မှာခေါ်သွားတဲ့အခြေအနေရောပြောပြပါအောင်ရှင
်ကျွန်တော်တို့ကဒီသူဟိုလေးစိတ်ရရောက်ခြင်းမှာပဲကျွန်တော်တို့ကိုဒီလီမယ်လေးတွေဖြစ်ထားခိုင်းတဲ့ head declaration form เนาะအဲ့ဒါလေးတောင်းကြည့်တယ်ဆိုတော့ဖြားလားနာလားစသဖြင့်အဲ့လိုမျိုးတွေလို့စစ်စစ်မင်းမြန်တာကြီးလုပ်တယ်ပေါ့เนาะဆိုတော့ကျွန်တော်တို့ကဒီတည်ဒီမြန်မာနိုင်ငံဒီကျမကြီးနဲ့အာဏာဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဒီတမတ်နိုင်ငံတွေထက်ကအဖြစ်များတဲ့နိုင်ငံတွေပေါ့เนาะ high risk country တွေကပြင်လာတဲ့နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့ home quarantine hospital quarantine ဆိုပြီးတော့ quarantine မျိုးရှိရလို့ပြောတယ်ပေါ့เนาะဆိုတော့ဘယ်လိုပုံစံမျိုးနဲ့ quarantine လုပ်ရမလဲဆိုတာမျိုးကိုတို့ကဒီဆရာဝန်ကြီးနဲ့တိုင်ပင်တာပြီးတော့မှကျွန်တော်တို့ကဒီ hospital quarantine ဝင်ရမယ်ဆိုပြီးတော့မှပြောပါတယ်ဆိုတော့အဲ့လိုပြောတဲ့နေရာမှာကျွန်တော်တို့ဒီဆေးရောက်တဲ့အချိန်မှာကျွန်တော်တို့ညတစင်းနဲ့လိုက်လာတဲ့တချို့တော့ခရီးသည်တွေကလည်းဒီလို high risk နိုင်ငံတွေကပြင်လာတဲ့ခရီးသည်တွေပါတယ်ပေါ့နော်ခရီးသည်ပါတော့ခီးတယ်ပါတော့အဲ့လိုခီးတယ်လို့ဆိုလို့ရှင်လေ quality မဝင်ရတဲ့ခီးတယ်လေတွေ့ရတယ်ဘောနော်ဆိုတော့ဟိုဟာအဲ့လိုလောက်တာကဘာလို့ခေါ်ချင်တဲ့သူတွေပဲခေါ်ရလားမဟုတ်ဘူးဆိုလို့ရှင်လေဘာလို့လဲဘောနော်သူတို့သတ်မှတ်ထားတဲ့နိုင်ငံကပြန်လာတာရက်သားနေပါဘူးကိုသူတို့ကျတော့ quality မခေါ်ရလဲဆိုတော့မိခွန်လေးတွေအများကြီးထုတ်စရာရှိရဘောနော်ဒီစိတ်ရောက်တဲ့အချိန်မှာကျွန်တော်တို့ကိုလူစုလူရေးရှောင်လို့ပြောတယ်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ကိုစစ်တမ်းမေးရမျိုးဆိုတော့ one by one မလုပ်တယောက်ချင်းမလုပ်ပင်အဲ့လိုမျိုးအုံလိုက်ဟိုဝန်ထမ်းတွေဆိုလို့ဒီကျမကြီးဝန်ထမ်းတွေဆိုလို့ရှိရင်ငါးယောက်နဲ့အထက်ရှိရတော့အဲ့လိုမျိုးဆိုလာဝိုင်းအုံရောမှမေးတယ်မေးတော့ကိုတော့လည်းအဆင်မပြေဘူးပေါ့နော်ဒီလိုမျိုးလေးတွေတော့ရှောင်ကြည့်ချင်တယ်ပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်တို့ကိုလေးစိတ်မှာအဲ့လိုမျိုးမေးပြီးတော့မဟုတ်ပြီဝေဘာကြီးစီးအောင်မှာကျွန်တော်တို့က14ရက်တာ quarantine ညွှန်ရမယ်လို့သူတို့ကပြောတယ်ပြောတာနဲ့ချက်ချင်းကျွန်တော်တို့ကိုဝေဘာကြီးကိုတန်းခေါ်တာမျိုးမဟုတ်ပဲနေလေးစိတ်မှာကိုနောက်ထပ်အနိုင်ရဘလောက်နေရသေးတယ်နေရတော့အဲ့နေတဲ့တော့တွင်းမှာပဲတခြားသောသူတွေလေးစိတ်မှာရှိတဲ့ဒီကျမကြီးဝန်ထမ်းဖြစ်စေလေးစိတ်မှာတာဝန်ကျနေတဲ့ဝန်ထမ်းကြီးဖြစ်စေကျွန်တော်တို့ကိုကြည့်ပြီးတော့မှ ဟိုလက်သွားပြေးပြီးတော့မှဆေးတာမျိုးပြီးတော့မှဟန်းချက်လေးထုတ်သုံးတာမျိုးလိုလက်အိတ်လေးကောက်ဆွတ်တာမျိုးလို mask တွေကောက်တတ်တာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ကအဝေးကနေပြီးတော့မှအဲ့လိုမျိုးလေးလုပ်ပြတော့ကျွန်တော်တို့အနေနဲ့ကဒီစိတ်ပိုင်းဆိုင်ရာအဖြစ်ဘုံကအဆင်ပြေမနေဘူးပေါ့နော်ဒီ young သွားမယ်ဆိုတော့ကျမတို့ကို ambulance နဲ့ခေါ်သွားတယ် ambulance ထဲမှာမှကျမအပြင်တခြားဒီနိုင်ငံခြားအပြန်လာတဲ့ညီမလေးတယောက်ပါတယ်ပေါ့နော်ဒါတော့သူနှစ်ယောက်ရှိတော့အဆင်ပြေသေးတယ်ပေါ့နော်ဆိုတော့ ambulance အနောက်ခံမှာကအရန်ပြူရောမှမောင်မောင်မမဲကြီးပေါ့နော်ဆိုတော့ဒီ young ကိုအဲ့လိုမျိုးလိုက်ပါရတယ
်ဒါကတော့ဝေပါကီဆေးရုံမှာ covid-19 ရောဂါကူးစက်ခံထားမှုရှိမှရှိပါတော့နှစ်ပတ်ကြာစောင့်ကြည့်ခံရတဲ့အမျိုးသမီးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်